းပွားရေးဖွံ့ဖြိုးမှုတွေဟာအထူးသဖြင့်အင်အားကြီးအနောက်နိုင်ငံတွေမှာနှီးကွေးနေဆဲဖြစ်တာမို့ဒီချင်းတွေရဲ့အကျိုးဆက်ဖြစ်ရှေ့လာမယ့်2011ခုနှစ်ထဲမှာအာရှရဲ့စီးပွားရေးတိုးတက်မှုတွေနှီးကွေးနေလေအောင်မယ်လို့ကုလသမဂ္ဂကကြွမ်းကျင်သူတွေစီးပွားရေးပညာရှင်တွေကကြိုတင်ဟောကိန်းထုတ်ကြပါတယ်။ကမ္ဘာ့ဗန္ဓာရေးချက်တဲတွေကိုရင်ဆိုင်ဖြည့်ရှင်းဖို့စီးပွားရေးနှုတ်ထစေအစီအမံတွေဒီနှစ်2010ပြည့်နှစ်ထဲမှာဆုံးသတ်ခဲ့တာအမေရိကန်ပြည်ထောင်စုနဲ့ဥရောပမှာစီးပွားရေးဖွံ့ဖြိုးမှုတွေအားနည်းနေဆဲဖြစ်နေတာစတာတွေကဒီလိုအခြေအနေတွေကိုဥတည်စေလိမ့်မယ်လို့အာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂရဲ့စီးပွားရေးနဲ့လူမှုရေးရာကော်မရှင်ကစီးပွားရေးပညာရှင်နာခေရှကူမာကဆိုပါတယ
် Going forward we see another set of challenges which will
ရှေ့ကိုမျှော်ကြည့်မယ်ဆိုရင်ရှစ်နှစ်ထဲအာရှပစိဖိတ်ဒေသမှာဖွံ့ဖြိုးမှုနှုန်းတွေအနည်းငယ်ဆက်လက်ကျဆင်းနေဦးမယ်ဆိုတဲ့အဓိပ္ပာယ်ပဲဖြစ်ပါတယ်ဒါကလည်းအခြေခံအားဖြင့်အမေရိကန်နဲ့ဥရောပကပြန်လည်နလန်ထူလာမဲ့အခြေအနေတွေနှေးကွေးနေတာနဲ့ပတ်သက်နေပြီးအာရှပစိဖိတ်ဒေသကဖွံ့ဖြိုးမှုနှုန်းတွေပေါ်တက်ရောက်မှုတွေရှိနေတာပါ။အ
ာရှစီးပွားရေးဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေကဦးဆောင်ပြီးပြန်လည်ဦးမော်လာနေတာဖြစ်ပါတယ်။ဒီနိုင်ငံရဲ့စီးပွားရေးအင်အားတောင့်တင်းမှုကြောင့်2010ပြည့်နှစ်ထဲမှာအာရှရဲ့စီးပွားရေးဖွံ့ဖြိုးမှုပမာဏဟာပြန်မြ 8.3% ခန့်နှုန်းရှိတယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးရာကော်မရှင်ရဲ့2010ပြည့်နှစ်အာရှပစိဖိတ်ဒေသကုံသွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအစီရင်ခံစာကဖော်ပြပါရယ်ဒါပေမဲ့လည်းလာမယ့်2011ခုနှစ်ထဲမှာတော့900ခန့်နှုန်းလောက်ထိပြန်လည်ကျဆင်းနိုင်တယ်လို့လည်းခန့်မှန်းခဲ့တာပါ2010ပြည့်နှစ်ထဲအာရှနိုင်ငံတွေမှာဒီလိုစီးပွားရေးအလားအလာကောင်းတွေတွေ့မြင်လာနေရတဲ့အာရှဈေးကွက်တွေစီအတိုးနှုန်းတွေနည်းပါးနေဆဲဖြစ်တဲ့အမေရိကန်နဲ့ဥရောပတို့လိုနိုင်ငံတွေကရင်းနှီးမြှုပ်နှံသူတွေဒေါ်လာတန်ပေါင်းထောင်ထောင်ချီရွှေပြောင်းမြုပ်နှံလာနေကြတာကိုလည်းတွေ့မြင်ကြရပါတယ်ဒီလိုပြည်ပကငွေချေးစည်းစိမ်မှုတွေကအာရှစီးပွားရေးအတွက်အထောက်အကူဖြစ်ရတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကကစီကွန်ပန်လုပ်ငန်းရဲ့စီးပွားရေးသုတေသနပညာရှင်နာလင်းချွတ်ချွတ်တီထောင်ကမြင်ပါတယ
် The positive side of things is thatCapital costs in Asia has become so much cheaper.
အပြုသဘောဆောင်တဲ့အပိုင်းအနေနဲ့ကတော့ဒီလိုမျိုးငွေပင်ငွေရင်းစည်းစိမ်မှုတွေကြောင့်အာရှတိုက်မှာအရင်ကစိုက်ထုတ်မှုတွေကပိုလို့သာတက်တာလာနေတာဖြစ်ပါတယ်ရှင့
်။ယင်းနည်းမျိုးနွယ်မှုတွေတိုးလာတဲ့အမျှအာရှနိုင်ငံတွေမှာလုပ်ငန်းတွေတိုးချဲ့တာအလုပ်ကံတွေဖန်တီးရမှာလည်းအထောက်အကူဖြစ်စေခဲ့တာပါ။အာရှနိုင်ငံတွေရဲ့ငွေချေးတန်ဖိုးမြင့်တက်လာစေတဲ့အတွက်လည်းပြည်ပကနေကုန်ကြမ်းတွေကိုဈေးချိုချိုနဲ့တင်သွင်းနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုငွေချေးတန်ဖိုးမြင့်လာတဲ့အတွက်ပြပကိုတင်ပို့ကုန်တွေမှာတော့ဈေးနှုန်းတွေမြင့်တက်လာစေတာမို့ပြပပို့ကုန်လုပ်ငန်းတွေကိုအဓိကထားတဲ့အာရှနိုင်ငံတွေမှာစိုးရင်စရာဖြစ်နေလဲကြုံနေရတာပါဒီလိုပဲရင်းနှီးမြှုပ်နှံမှုတွေအာရှနိုင်ငံတွေစီဝင်ရောက်လာနေတာတွေရဲ့စိုးကျိုးတွေဖြစ်ငွေချေးဖောင်းပွားမှုအန္တရာယ်တွေနဲ့လဲကြုံရနိုင်ပါတယ်တရုတ်နိုင်ငံမှာဆိုရင်နိုဝင်ဘာလထဲမှာတုန်းကငွေချေးဖောင်းပွားမှုနှုန်းဟာနှစ်နှစ်ကျော်ကာလအတွင်းအမြင့်ဆုံးအထိရောက်ခဲ့တဲ့အတွက်အစိုးရကထိန်းချုပ်ဖို့ကြိုးပမ်းနေတာပါအာရှနိုင်ငံတွေစီငွေပင်ငွေရင်းစီးဆင်းမှုတွေအကြီးအကျယ်ရှိနေပေမဲ့1990ပြည့်နှစ်လပိုင်းတဝိုင်းလောက်ကစိုးရိမ်ပူပန်ကြတဲ့ရင်းနှီးမြှုပ်နှံသူတွေငွေရင်းနှီးတွေကိုရုတ်တရက်ပြန်ထုတ်သွားခဲ့ကြရတာကငွေချေးဈေးကွက်မှာကမောက်ကမာတွေဖြစ်ကုမ္ပဏီတွေလူမွဲစည်းဝင်ဖြစ်ကျင်ညာခဲ့ကြရတဲ့ဖြစ်တွေကအာရှနိုင်ငံတွေအပေါ်အရေးမိုးနေစေဖြစ်ပါတယ်1998ခုနှစ်အာရှဗန္ဓာရေးပြဿနာတွေရဲ့ဒဏ်ကိုခံခဲ့ကြရတဲ့နိုင်ငံတွေထဲမှာတော့အဲ့ဒီအချိန်တုန်းကစီးပွားရေးအခြေုံကောင်းနေကြတဲ့တောင်ကိုရီးယားထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတို့ပါဝင်ခဲ့ကြတာပါအခုဆိုရင်လည်းအင်ဒိုနီးရှားနိုင်ငံကိုဒီနှစ်ပိုင်းတွေမှာဝင်ရောက်လာနေတဲ့ရင်းနှီးမြှုပ်နှံမှုတွေဟာဆိုရင်ခိုင်မာလာတဲ့ငွေပင်ငွေရင်းတွေမဟုတ်တာမို့စိုးရိမ်စရာလို့အင်ဒိုနီးရှားနိုင်ငံကသိပ္ပံပညာတက္ကသိုလ်ကစီးပွားရေးပညာရှင်စီဝါဂီတမနီကာရာကဆိုပါတယ
် If you look at the financial dataWhat is dominate the inflow of capital is basically in the portfolio part, which is the.
ဘာနာရေးဆိုင်ရာအချက်အလက်တွေကိုကြည့်မယ်ဆိုရင်ငွေပင်ငွေရင်းစည်းစိမ်မှုတွေကိုလွှမ်းမိုးနေတာကတော့အခြေခံအားဖြင့် stock ဈေးကွက်တွေအစိုးရပိုင်းစကြုံစတန်းတွေနဲ့ဗဟုဘဏ်တွေရဲ့ငွေစုလက်မှတ်တွေလိုအပိုင်းတွေမှာပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒါတွေဟာတကယ့်စီးပွားရေးလေပတ်မှုကိုတိုက်ရိုက်ဆက်နွယ်မှုမရှိပါဘူး။
stock share နဲ့ငွေချေးစရုပ်စရမ်းတွေမှာရင်းနှီးမြှုပ်နှံမှုတွေဟာရေတိုကာလအတွက်ငွေပင်ငွေရင်းတွေဖြစ်တာမကအချိန်မီ၍အလွယ်တကူပြန်ထုတ်နိုင်တာမို့စီးပွားရေးကျွမ်းကျင်သူတွေဘဏ်လုပ်ငန်းရှင်တွေနဲ့ငွေရည်ရရချမှတ်သူတွေကစိတ်ချလက်ချယုံကြည်လေးမရှိပါဘူး။ဒါပေမဲ့လည်းစက်ယုံအလုပ်ယုံတွေစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေနဲ့အခြေခံအဆောက်အအုံလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုမျိုးတွေကသာရေရှည်ခံဖြစ်စီးပွားရေးအပေါ်ထိခိုက်မှုတွေနေပါစေတဲ့အရင်းမြစ်တွေဖြစ်ရှုမြင်လေးရှိရတာဖြစ်ပါတယ်။ယင်းနှီးမြှုပ်နှံမှုတွေအကြီးအကျယ်ဝင်ရောက်နေတဲ့အပေါ်စိုးရိမ်မကင်းဖြစ်စရာတွေရှိပေမဲ့1998ခုနှစ်တုန်းကအာရှဗန္ဓာရေးပြဿနာတွေနောက်ပိုင်းစီးပွားရေးနဲ့ဘဏ်လုပ်ငန်းတွေမှာလှုပ်ထုံလုံနည်းတွေပြန်လည်ပြင်ဆင်မှုတွေကဒီအခြေအနေတွေကိုရှောင်ရှားနိုင်လိမ့်မယ်လို့လည်းယူဆမှုတွေရှိပါတယ် ဘလို့ပဲဖြစ်ဖြစ်တချို့အစိုးရတွေကတော့အ ਨੇ ဆုံးယင်းနှိမ့်နယ်မှုပမာဏကိုတတ်မှတ်တာမျိုးအခွန်တုပ်သည့်စီးချက်တာမျိုးလို့ယင်းနှိမ့်နယ်မှုတွေကိုထိန်းချုပ်ဖို့စဉ်းစားနေကြတာပါထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ဗန်ရုံးခွဲကစီးပွားရေးပညာရှင်တူဖြစ်တဲ့ဖရက်ဒရီကိုဟီလစန်နာကတော့ဒီလိုထိန်းချုပ်မှုတွေကိုရေရှည်အတွက်ယင်းနှိမ့်နယ်သူတွေအပေါ်ကျင့်သုံးဖို့မသင့်ဘူးလို့သတိပေးပါတယ
် So any measures have to think very long term about not dissuading these types of capital inflows not creating an impression for the foreign investors
ဘလို့အစီအမံမျိုးတွေကိုပဲလှုပ်လှုပ်ရေရှည်အတွက်စဉ်းစားရပါလိမ့်မယ်ဒီလိုငွေပင်ငွေရင်းစီးဆင်းမှုမျိုးတွေကိုဆွဲဆောင်ဖို့ပြက်ပြားစေတဲ့လှုပ်ရက်တွေကိုမလုပ်ဖို့နဲ့ပြပကယင်းနှိမ့်နယ်သူတွေအနေနဲ့လှုပ်ထုံးလုံနည်းတွေနဲ့ပတ်သက်လို့မရေမရအခြေအနေတွေရှိတယ်လို့ထင်မြင်သွားအောင်မဖန်တီးကြဖို့လိုပါတယ်
တရုတ်ဆိုရကတော့ဗန်နိုင်းစနစ်ထဲမှာအလွန်ကျွံပိုရှန်နေတဲ့ငွေတွေရောပါးစေဖို့ရည်ရွယ်ပြီးငွေချေးတဲ့လုပ်ငန်းတွေကိုဗန်တွေကကန့်သတ်ကြဖို့အရန်ငွေချေးတွေပို့ပြီးထားရှိဖို့နဲ့အတွန်းတွန်းတွေကိုထပ်ပြီးတိုးမြှင့်ဖို့ညွှန်ကြားခဲ့တာပါအာရှဆိုရတွေကငွေချေးဖောင်းပွမှုတွေနဲ့ငွေပင်ငွေရင်းတွေအလွန်ကျွံဝင်မလာအောင်ထိန်းဖို့ကြိုးစားနေပေမဲ့အာရှဒေသဟာနိုင်ငံတကာယင်းနှိမ့်နယ်သူတွေကိုဆွဲဆောင်နေဆဲဖြစ်ပါတယ်တစ်ချိန်တည်းမှာပဲစီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံတွေမှာပြပကတင်သွင်းတဲ့ကုန်တွေကိုကန့်သတ်လာတာတွေအမေရိကန်ဥရောပနဲ့ဂျပန်တို့လိုစီးပွားရေးအင်အားကြီးနိုင်ငံတွေကဝယ်လူအားတွေကျဆင်းနေတာတွေကအာရှဒေသရဲ့တိုးတက်မှုတွေမှာအဟန့်အတားတွေဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးရာကော်မရှင်ရဲ့2010ပြည့်နှစ်အာရှပစိဖိတ်ဒေသကုံသွယ်မှုနဲ့ယင်းနှိမ့်နယ်မှုဆိုင်ရာအစိုးရခန်းစာကသတိပေးခဲ့တာပါဒီလိုပဲဒေသရင်းနိုင်ငံတွေကြားလွတ်လပ်စွာကုံသွယ်မှုသဘောတူညီချက်တွေတိုးလာနေတယ်ဆိုပေမဲ့ကုံသွယ်ရေးဆိုင်ရာလှုပ်ထုံးလုပ်နည်းတွေမှာပွင့်လင်းမြင်သာမှုတွေတိတ်မတွေ့ရတာဟာလေစီးပွားရေးအတွက်မရေရာမှုတွေကိုဥတီစေလိမ့်မယ်လို့ဖော်ပြခဲ့တာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ